မြတ်မိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အုံကိုမူလနေရာမှာပြန်ပြီးတည်ဆောက်ဖို့လာမယ့်နှစ်ပညာရေးအသုံးစရိတ်ဘတ်ဂျက်မှာထည့်သွင်းပြီးစီစဉ်ဆောင်ရွက်နေကြောင်း NLD အစိုးရကမနေ့ကလွှတ်တော်မှာပြောကြားလိုက်ပါတယ်။မနေ့တောက်ကြနေ့ကနေပြည်တော်ပြည်သူ့လွှတ်တော်မှာပညာရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြရမှာလက်ရှိပြန်လည်ပြင်ဆင်ထားတဲ့အမျိုးသားပညာရေးဥပဒေရဲ့အားနည်းချက်တချို့ကြောင့်ကျောင်းသားသမဂ္ဂတည်ထောင်ရေးနဲ့ပတ်သက်လို့အဟန့်အတားတွေဖြစ်နေတဲ့အခြေအနေကိုမြောက်ဦးမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကအခုလိုပြောသွားပါတယ
်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကို2015ဇွန်25ရက်နေ့မှာပြဋ္ဌာန်းခဲ့ပါတယ်။ပုံမှန်လီပုံမှန်ကွယ်ကမှာအစင်းမြင့်ပညာကျောင်းများတွင်ဆရာသမဂ္ဂများနှင့်ကျောင်းသားသမဂ္ဂများကိုတက်ဆိုင်ရာတက္ကသိုလ်ပဋိညာဉ်စာရန်နှင့်အညီလွတ်လပ်စွာဖွဲ့စည်းတည်ထောင်ခွင့်လှုပ်ရှားခွင့်ရရှိရေးလို့ဖော်ပြပါရှိပါတယ်။အဲဒါကြောင့်တက္ကသိုလ်ကျောင်းသားများသမဂ္ဂကိုတရားဝင်ဖွဲ့စည်းခွင့်ရပြီလို့ရေဘူးရပြောဆိုနိုင်ပါတယ်။ဒါပေမဲ့တက်ဆိုင်ရာတက္ကသိုလ်ရဲ့ပဋိညာဉ်စာရန်နှင့်အညီလို့ညွှန်ဆိုထားပါတယ်။တက္ကသိုလ်ပဋိညာဉ်စာရန်ဟာအဆုံးဖြတ်ဖြစ်နေပါတယ်။တက္ကသိုလ်ကောင်စီဆိုတာလေအဲ့ဒီပဋိညာစာရန်အရဖွဲ့စည်းရပါမယ်။ဒါကြောင့်တက္ကသိုလ်ပဋိညာစာရန်မရှိသေးတဲ့တက္ကသိုလ်အားလုံးအတွက်ကျောင်းသားသမဂ္ဂတွေဟာပေးကားပြီးမရဖြစ်နေပါလေ
။အခုလိုအမျိုးသားပညာရေးဥပဒေမှာရှိနေတဲ့အားနည်းချက်တွေကြောင့်တက္ကသိုလ်တစ်ခုချင်းစီအတွက်ပဋိညာနဲ့တက္ကသိုလ်အားလုံးကိုလွှမ်းခြုံနိုင်တဲ့ပဋိညာရေးဆွဲမဲ့အချိန်မူပေါင်းတက္ကသိုလ်ကျောင်းသားသမဂ္ဂများအားလုံးဘယ်အချိန်မှတည်ထောင်ပြီးစီမလဲ။နောက်ပြီးသမိုင်းဝင်တက္ကသိုလ်ကျောင်းသားအဆောက်အုံကိုပြန်ပြီးတည်ဆောက်ဖို့ရှိမရှိဦးဦးလှစောကမေးမြန်းခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒုဝင်ကြီးဦးဝင်းမော်ထွန်းကအခုလိုတုံ့ပြန်ဖြေဆိုပါတယ
်။ဒီတက္ကသိုလ်အသီးသီးရဲ့ပဋိညာစာတမ်းပြည့်စုံစွာမဆောင်ရွက်နိုင်သေးတဲ့အချက်ကလည်းစိတ်မပညာဥပဒေပေါ်ထွန်းမှုနဲ့ဆက်သွယ်နေပါကြောင်းရိုသေစွာတင်ပြပါတယ်။အကယ်၍ပဋိညာစာတမ်းကိုမူကြမ်းပြုစုပြီးရင်ဆရာများကျောင်းသူကျောင်းသားများတောက်ဒေသလိုက်မြို့မီမြို့ဖများညာကျောင်းသားသမဂ္ဂများဒီအလွှားဆုံးနေပဲဆုံးကိုချပြဆွေးနွေးပြီးမှအတည်ပြုဆောင်ရွက်နိုင်ပြီဖြစ်ပါကြောင်းယူသေးစွာတင်ပြပါတယ်လို့ဖြစ်ပါ၍ဒီအချိန်ကာလနဲ့ဆက်လင်းလို့တော့ဒီတစ်နှစ်တစ်နှစ်တင်ပြမဲ့စာလုပ်ငန်းစဉ်အစဉ်စဉ် step by step တော့ကျွန်တော်ယူသေးစွာတင်ပြလို့ရပါတယ်ကျွန်တော်ခုနတင်ပြတဲ့ကျောင်းသားသမဂ္ဂဆောက်လုပ်ခြင်းကတော့ခုလာမဲ့ဘတ်ဂျက်မှာဘတ်ဂျက်ထည့်သွင်းရထားပါကြောင်းကျိုးသွားတင်ပြပါတယ်
1962ခုနှစ်မှာအာနာသိမ့်ခဲ့တဲ့ဗိုလ်ချုပ်ဟောင်းဦးနေဝင်းရဲ့တော်လှန်ရေးကောင်စီလက်ထက်မှာတမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အုံကိုဒိုင်းနမိုက်နဲ့ဖြိုခွဲခဲ့တာဖြစ်ပါတယ်အခုလိုနှစ်ပေါင်း50ကျော်ကြာမြင့်ပြီးချိန်ရောက်မှသူတို့ရဲ့အိမ်မက်တွေအကောင်အထည်ပေါ်လာတော့မှဖြစ်တဲ့အတွက်အထူးဝမ်းသာမိကြောင်း1983ခုနှစ်မှိုင်းရပြည့်ကျောင်းသားလှုပ်ရှားမှုမှာနောက်ဆုံးနှစ်ဆေးတက္ကသိုလ်ကျောင်းသားတဦးအဖြစ်ပါဝင်ခဲ့ပြီးကျောင်းသားသမဂ္ဂပေါ်ပေါက်ရေးအတွက်နှစ်ပေါင်းများစွာဦးဆောင်လှုပ်ရှားခဲ့သူလည်းဖြစ်ထောင်ထဲမှာနှစ်ပေါင်းများစွာအကျဉ်းချခံခဲ့ရတဲ့ကျောင်းသားဟောင်းဦးခွန်ဆိုင်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ကတသက်စာအိမ်မက်ပေါ့နော်အရန်ဝန်သားတယ်အစိုးရဘက်ကနေပြီးတော့အခုလိုပြောလာတော့လေဘာကြောင့်လဲဆိုတော့ကျွန်တော်တို့ခေတ်ကကျောင်းသားထောင်ချခဲ့တဲ့အဓိကအခြေခံအကြောင်းရင်းနဲ့မှဒီကျောင်းသားသမဂ္ဂပေါ့နော်တရားဝင်ကြတိနိုင်ရေးအဲကျောင်းသားသမဂ္ဂအဆောက်အုံပြန်လည်ပေါ်ပေါ်ရေးဆိုပြီးတော့ဒီတောင်းဆိုခဲ့ကြတာ우အဲ့ဒီဟာကကျွန်တော်တို့တသက်မှာမအောင်မြင်ခဲ့ဘူးလေအခုအဲ့လိုကြားတဲ့ခါကျတော့ရင်းအောင်ခုံတော့ပေါ့ဗျာဒီကျောင်းသားသမဂ္ဂအဆောက်အုံဆိုတာဒီကံကျတော့လေဟိုဒီမိုကရေစီရဲ့ပြရုပ်ဒီမိုကရေစီရဲ့မဟုတ်ဥပါပဲအဲ့လိုကျွန်တော်တို့နားလည်ပါတယ်ခင်ဗ
ျမနေ့ကပြည်သူ့လွှတ်တော်မှာဆွေးနွေးတဲ့ပညာရေးကိစ္စရပ်တွေထဲမှာတက္ကသိုလ်အသီးသီးမှရှိတဲ့ဆရာမတွေရဲ့အရေးအသွေးမြင့်မားစေဖို့အတွက်နိုင်ငံတော်ပညာသင်စုချင်းမြင့်နိုင်ရေးကိုလည်းကြိုတင်ပြင်ဆင်ဆောင်ရွက်နေကြောင်းဒုပညာရေးဝန်ကြီးကပြောကြားခဲ့ပါတယ်ရှင်